မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘောအပောင်ရဲ့အစီအစဉ်ကိုမန်နင်းစီနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ
်တရရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျမကတော့မန်နင်းစီပါ
ကျွန်တော်တို့ဟာငယ်ရာကကြီးပြင်းလာကြပြီဖြစ်ပါတယ်ငယ်တုန်းကဘဝတွေကိုလည်းတချို့တတိယနေပါသေးတယ်တချို့တွေကတော့အသေးစိတ်မမှတ်မိပါဘူးဟိုတကွက်ဒီတကွက်လောက်ပဲမှတ်မိပါတော့တယ်ဒါပေမဲ့အသေးချာမမှတ်ရရတတိယတာကတော့အဖေနဲ့အမေရဲ့အေးရိပ်အောက်မှာပျော်ရွှင်စရာကောင်းခဲ့တဲ့နေ့ရက်ကလေးများတွေကိုပါပဲကျွန်တော်တို့အတွက်ဘဝမှာရုန်းကန်လှရှားခဲ့ကြပေးဆက်ခဲ့ကြအနစ်နာခံခဲ့ကြတဲ့တစ်ဖက်သက်မြစ်တာဆုံရင်မြတ်တာကိုတော့မေ့လို့မရတူနိုင်လို့လည်းမရနိုင်ပါဘူးအဖေဟာကျွန်တော်ဘဝရဲ့ခွန်အားအထင်ကြီးလေးစားစရာကောင်းလှသလိုအမေဟာလည်းကျွန်တော်ဘဝရဲ့အုတ်ထိန်မှုလမ်းပြမီးရှူးတစောင်းစီမံခန့်ခွဲတတ်အောင်စီကံတည်တတ်လာအောင်အနိကတွင်တွင်မှုပြုခဲ့တဲ့သူပါငငယ်တုန်းကဆိုအဖေနဲ့အမေဘယ်ကိုသွားသွားကျွန်တော်အမြဲပါပါတယ်ပညာသင်တဲ့အခါမှာလည်းလူတစ်လုံးသူတစ်လုံးဖြစ်စေခြင်းခဲ့ပါတယ်ပညာတတ်တယောက်ဖြစ်ဖို့ကျွန်တော်ကိုအဖေမျောလင့်ခဲ့ပါတယ်အဖေဟာစာသိမ့်မတတ်ပါဘူးဒါကြောင့်တားဖြစ်တဲ့ကျွန်တော်ကိုမျောလင့်ထားခဲ့ပါတယ်ဘွဲရအောင်ပတ်မိုးပေးမယ်ဆိုတဲ့စိတ်ကကျွန်တော်မမွေးခင်ကတည်းကရှိခဲ့တယ်လို့အမေကပြောပြပါတယ်တခါတုန်းကအဖေလုပ်ငန်းခွင်မှာပညာမတတ်ခဲ့လို့အထက်လူရဲ့ခွဲခြားဆက်ဆံခြင်းနှိမ့်ချခြင်းကိုခံခဲ့ရပူပါတယ်ကျွန်တော်ကြီးပြင်းလာလို့အဖေကိုမေးကြည့်တော့လေအဖေကပြန်ပြီးပြောပြပါတယ်အဖေဟာခွင့်လွှတ်တိခံတတ်ပါတယ်သူ့ရဲ့ပညာရေးအားနည်းချက်ကိုပဲသူ့ကိုယ်သူအပြစ်တင်ပါတယ်ဒါကြောင့်လဲအမေကိုသူပြောခဲ့ပါတယ်ငါတို့သားသမီးတွေရရင်တက္ကသိုလ်မြေကိုခြေနှင်းနိုင်အောင်ငါစူးစမ်းပေးမယ်လို့အမေကိုကတိပေးခဲ့ပါတယ်ကျွန်တော်အဖေနဲ့အမေကိုတိတ်ကိုကျေးဇူးတင်ပါတယ်နာတော်တာစင်သူအပေါင်းတို့လည်းကိုမိဘတွေကိုကျေးဇူးတင်ကြမယ်လို့ယုံကြည်ကြပါတယ်မာတာမိခင်ဖခင်တို့ဘဝကိုကိုချင်းစာတတ်ကြမယ်လို့လည်းမျှော်လင့်ပါတယ်ကျွန်တော်တို့တွေဒီကနေ့မှာတော့မိခင်ဖခင်တွေရဲ့ခံစားချက်အခြေအနေအချို့ကိုဆွေးနွေးကြရအောင်လို့ဖိတ်ခေါ်လိုက်ပါရစေ။ကျွန်တော်တို့လူမန်းတိတ္တဆမိကောင်ပေါအရွယ်လောက်မှာလမ်းမမရောက်စေဖို့အဖေနဲ့အမေတို့စိုးရိမ်ခဲ့ကြပါတယ်။ကျွန်တော်တို့ကလူငယ်ဆိုတော့လွတ်လပ်မှုကိုရှာတယ်၊စွန့်စားမှုကိုလိုလားတယ်၊စူးစမ်းလေ့လာကြည့်ချင်ကြပါတယ်။အဖေနဲ့အမေတို့ကတိကြပါတယ်လူငယ်ဘဝကိုလည်းနားလည်ကြပါတယ်ဒါပေမဲ့လို့ကန့်သတ်မှုပေါင်းနဲ့အခွင့်အရေးတွေပေးတတ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကကြောင်းတက်ကြတယ်အဖေနဲ့အမေကပို့ပြီးထူးချွန်စေဖို့ရှိစုမဲ့စုနဲ့ကျူရှင်ကိုထားပေးပါတယ်ကျွန်တော်တို့ကတော့အချိန်တန်ရင်ကြောင်းလာခကျူရှင်လာခနပူနစာလုပ်မယ်ဒါပေမဲ့လို့မိဘနှစ်ပါးခင်ဗျာမှာတော့မငြင်းမညူတောင်းတဲ့အချိန်မှာထုတ်ပေးရှာပါတယ်စာကြိုးစားဖို့ကိုပဲတဖွားဖွားမရှာပါနဲ့ငငယ်တုန်းကအပေါင်းအသင်းတွေနဲ့ရုပ်ရှင်ကြည့်ဖို့အခွင့်တောင်းရင်အဖေဒါမမို့အမေကအမြဲပဲခွင့်ပြုပါတယ်ဒီဒီချိန်အဖေစီကိုခွင့်တောင်းပြီးရင်နောက်တစ်ချိန်မှာအမေကိုကပ်ပြီးခွင့်တောင်းတတ်ပါတယ်အဖေနဲ့အမေကတိပေမဲ့လို့ချိန်စပြီးခွင့်ပြုတတ်ပါတယ်ကျွန်တော်တို့ကပေါ့ပေါ့လေးလိုပဲသဘောထားပါတယ်တကယ်ဆိုငွေကိုရှာဖွေရတာမလွယ်ကူမှန်းကျွန်တော်ဖခင်ဘဝရောက်မှကိုချင်းစာတတ်ပါတယ်ကျွန်တော်တို့အဖေနဲ့စကားစမိပြောပြတဲ့အခါဆိုရင်အဖေကနောက်ဆုံးမှမိဘတွေရဲ့သားသမီးပေါ်ထားတဲ့မေတ္တာအကြောင်းကိုအမြဲပဲပြောပြတတ်ပါတယ်။အဲ့ဒီအချိန်တုန်းကအဖေဘာကိုဆိုလိုမှန်းကျွန်တော်မသိခဲ့ပါဘူး။အဖေတယောက်ရဲ့ခံစားချက်ကိုခံစားလို့မရပါဘူး။ဖခင်မိခင်ဆိုတာသားသမီးတူလောကထဲရောက်လာဖို့အမြဲမျှော်လင့်ထားကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းအနည်းငယ်ပြောပြကြပါမယ်။ကျွန်တော်မွေးတဲ့အချိန်အဖေကတာဝန်နဲ့အဝေးကိုရောက်နေတယ်လို့အမေကပြောပြပါတယ်။မွေးပြီးတပတ်လောက်ကြာမှပဲအဖေဟာကျွန်တော်ကိုမြင်တွေ့ခင်ရခဲ့ပါတယ်။စဉ်းစားကြည့်ရင်အဖေဘွားဟာတနာဖို့ကောင်းပါတယ်။ကိုရင်သွေးမွေးတဲ့အချိန်မှာအနီးအနားမှာမရှိတဲ့ခံစားမှုအမျော်လင့်ခဲ့ဆုံးအချိန်ကိုတကယ်တွေ့ကြုံချိန်မှာတော့ကိုယ်တိုင်ရင်ဆိုင်ခွင့်မရတဲ့အခွင့်အလမ်းဒါတွေဟာအဖေအတွက်တော့ခံစားရမှာပါ။အဖေဟာအနီးထုတ်ထဲကကျွန်တော်မျက်နှာလေးကိုကြည့်ပြီးဝန္တာကြည်နူးပုံကိုအမေကပြောပြပါတယ်။အမေကလည်းကျေးဇူးတင်တဲ့အကြောင်းနဲ့ဖခင်ကလည်းကျေးဇူးတင်တဲ့အကြောင်းဝန္တာအားရနဲ့ချီးမွမ်းပါတယ်။အဖေဟာဒါကြောင့်မို့ထင်ပါတယ်။ကျွန်တော်ကိုငုံမတက်ချစ်ခဲ့ပါတယ်။ကျွန်တော်ဘဝမှာအဖေရိုက်တာတစ်ခါပဲခံခဲ့ရဘူးပါတယ်။အဖေဟာကျွန်တော်ကိုနောက်ထပ်ဘယ်တော့မှမရိုက်တော့တာသူတည်တဲ့အထီးပဲဖြစ်ပါတယ်။ကျွန်တော်လည်းပဲအဖေကိုအတတ်နိုင်ဆုံးစိတ်မစင်ရစေချင်ခဲ့ပါဘူး။ကျွန်တော်ကကျွန်တော်အမျိုးသမီးနဲ့အိမ်ထောင်ကြပြီးတစ်နှစ်ကျော်လောက်မှာ တာဝူးလေးကိုရရှိခဲ့ပါတယ်။ကျွန်တော်ကကွတ်မြူလေးကိုခွာပြီးတော့ရောင်နောက်စတုံးပါမဟုတ်ပဲစတုံးနောက်ရောင်ပါခဲ့တာပါ။တာဝူးကိုဝင်ရှိစဉ်ကတည်းကကျွန်တော်တို့မိခင်ဖခင်လောင်းတွေအတွက်တွေးပြီးတော့စိတ်ကူးရင်ခဲ့ကြပြောခဲ့ကြတာပါ။ကြိုတင်ပြီးတော့လည်းပြင်ဆင်စရာတွေကိုပြင်ဆင်ခဲ့ကြတာပါ။ဒါပေမဲ့တကယ်တမ်းမွေးတဲ့ညရောက်တော့စိုးရင်ကြရတာဓမ္မတာပါပဲ။ယောက်ျားဖောင်စီမိမမီးနေဆိုတဲ့ဆိုစကားကလည်းရှိသေးတော့စိုးရိမ်မိတာပါပဲ။ကျွန်တော်အမျိုးသမီးမွေးခမ်းကိုဝင်သွားချိန်ကစလို့ကျွန်တော်မှကိုရတဲ့ဖះစာကိုမကြာခဏရွတ်ဆူနေတာပါ။ဘာကြောင့်လဲဆိုတော့မွေးခင်တုန်းကဆရာဝန်နဲ့စမ်းသပ်ကြည့်ရမှာအချင်းအောက်ကျလို့ဆိုပြီးဆေးတွေတောင်ကျွန်တော်မိမထိုးခဲ့ရလို့ပါ။ကျွန်တော်ကမွေးခမ်းရဲ့အပြင်ဖက်မှာပဲနေခဲ့ရပါတယ်။ရောက်ခမကတကားဖွင့်ပြီးလိုအပ်တာတွေဆေးဝါးတွေကိုဝယ်ခိုင်းမှုလာရင်ကျွန်တော်မှမွေးပြီလားလို့မေးရတာရောကျွန်တော်ဇနီးဘလို့ခံစားနေရသလဲဆိုတော့ရောအမြဲမေးရပါတယ်ကျွန်တော်ဇနီးစီကိုလည်းဆရာမတွေအစ်မခဏဝင်ရောက်ပြီးလက်ဆက်လွတ်နေပြုပြီးနှစ်သိမ့်ပေးရပါတယ်ဆရာမတွေကတွေ့ရင်အပြင်ကိုပြန်မောင်းထုတ်ပါတယ်ည၈နာရီခွဲကနေမွေးခမ်းထဲကိုဝင်လာည၁နာရီထိုးတဲ့အထိကျွန်တော်မိမရဲ့ညဉ့်ညူဇန်ကိုကြားနေရပါတယ်အဲ့ဒီအချိန်မှာကျွန်တော်ရဲ့စိတ်မှာတနာကယူနာစိတ်ဝင်မိသလိုသားသမီးယန္တနာအတွက်ဝမ်းသာစိတ်လည်းဖြစ်နေပါတယ်။ဝမ်းနဲ့ဝမ်းသာဆိုတာဒါမျိုးဖြစ်မယ်လို့ထင်ပါတယ်။မနေ့နှစ်နာရီအကြောင်းမထူးသေးပါဘူး။၃နာရီလည်းမမွေးဖွားသေးပါဘူး။၄နာရီမှကျွန်တော်ဆေးရုံအပေါ်တက်လိုက်အောက်ဆင်းလိုက်နဲ့လိုအပ်တာကိုပြည့်ဝနေရပါတယ်။အိတ်ချင်စိတ်ဖြစ်ပေမဲ့လို့ဘလို့မှမအိပ်နိုင်ပါဘူး။ဆိုရင်ရင်ခုန်နေခဲ့ပါတယ်။နည်းနည်း၄နာရီ၃မိနစ်အချိန်မှာတော့ကျွန်တော်တာအုပ်လေးကိုဖွားမြင်ခဲ့ပါတယ်။နောက်တိတ်မကြခင်ပဲအဖေဖြစ်တဲ့ကျွန်ုပ်ကိုဆရာမကမွေးခမ်းထဲကိုခေါ်ပြီးကလေးလေးကိုပြပါတယ်။ကျွန်တော်တားလေးကိုပြပြီးမကြခင်မှာပဲတားလေးရဲ့ငိုတန်းကိုကြားရပါတော့တယ်။ဒီအခါမှာကလေးအင်္ကာစုံမမလားဆိုတဲ့စိတ်ကမမွေးခင်ကတည်းကစိုးရိမ်ပြီးတော့ကြီးမလွတ်လွတ်တုံးဆရာမကြီးကအားလုံးပြည့်စုံကောင်းမနဲ့အကြောင်းပြောပြလို့ဝမ်းသာခဲ့ရပါတယ်။တစ်ချိန်တည်းမှာပဲကွယ်လွန်ခဲ့ပြီဖြစ်တဲ့အဖေနဲ့အဝေးကအမေကိုအယံတတိရခဲ့ပါတယ်။ကျွန်တော်အမျိုးသမီးကိုလည်းတနာလဲတနာဂျေစုလဲတင်မိပါတယ်။ဒါဟာကျွန်တော်ရဲ့ဖခင်ဘဝဦးဆုံးညတညဖြစ်စဉ်တွေပါ။ဒုတိယသားကြတော့လဲဒုတိယသားမှုသူ့အပူနဲ့သူပါပဲ။ခံစားချက်တွေကလည်းအတူတူပါပဲ။ထူးခြားတာကသားနှစ်ယောက်စလုံးလက်ဘင်းမှာအချင်းပတ်တာချင်းအတူတူဖြစ်နေတာပါပဲ။ဆိုရင်တော့ကရောက်เสียပါ။ဒုတိယသားငယ်တုန်းကလည်းလေးချိန်ပေါင်ပို့ပြီးကြည့်တော့တော်တော်နဲ့မမွေးနိုင်ပါဘူး။နောက်ဆုံးလေးနဲ့ဆုတ်ထုတ်ရမယ့်ကိန်းအစိုက်မှမှကျေစုတော်ကြောင့်မွေးနိုင်ခဲ့တာပါ။သူဟာသားကြီးဖြစ်တဲ့9ပေါင်14အောင်စားတဲ့ပုံမဖွင့်ဖြိုးပြီး9ပေါင်1အောင်စားတော်ရှိပါတယ်။အခုကျွန်တော်သားကြီးလဲတတ္တရာမ်းမှာပညာသင်ကြားနေပါပြီ။အသက်အပြင်းလဲ၈နှစ်ကျော်လို့လာပါပြီ။တိုင်းငယ်လေးဟာလဲနှစ်ခွဲကျော်လို့လာပါပြီ။စကားတွေတီတီတတ်တာပြောတတ်နေပါပြီအဖေမရှိတော့ပေမဲ့အဖေကိုအဖေမြေလေးတွေကိုတွေ့စေချင်ပါတယ်အဖေဟာဘလောက်များချိန်နဲ့ပျော်ရွှင်လိုက်လိမ့်မလဲသားဖြစ်တဲ့ကျွန်တော်ကိုတော့ငုံမတက်ချစ်ခင်ရင်မြေလေးတွေဖြစ်တဲ့ကျွန်တော်သားလေးတွေကိုဘလောက်များချစ်ရှာလိမ့်မလဲဆိုတာတွေးကြည့်ရုံနဲ့သိပါတယ်အခုတော့အဖွားတွေရဲ့မြေတားကိုပဲသူတို့တွေအပြည့်အဝခံစားနေကြပါတယ်အဖွားတွေကလည်းအဖိုးတွေအတွက်နဆသောချစ်တဲ့စိတ်နဲ့ပေးဆက်နေကြသလားတော့မသိပါဘူးသူတို့အပေါ်မှာတုံနေအောင်ကိုချစ်ကြပါတယ
်။ပထရှင်များရှင်ဒီကနေ့နားဆင်ခဲ့ရတဲ့မိသားစုဘဝလေးဟာငွေကြီးမချမ်းသာမကြွယ်ဝပါမယ်လို့ပျော်ရွှင်ခြင်းချမ်းသာဒုက္ခနဲ့ပြည့်စုံလို့နေပါတယ်။ကလေးတွေရဲ့ဖခင်ဘက်ကအဖွားဟာအဝေးမှာနေနေရတာမို့သူ့ရဲ့မြေးလေးတွေအကြောင်းဖုန်းနဲ့မေးတတ်တယ်လို့မြေးလေးတွေအတွက်ဆိုပြီးစားစရာတွေအဖို့အစားတွေမကြာခဏဆိုတယ်လို့ပို့ပေးတတ်ပါတယ်။မြေးလေးတွေနဲ့အတူနေတဲ့ကလေးတွေရဲ့မိခင်ဘက်ကအဖွားကလည်းမြေးလေးတွေကိုအနီးကပ်ထိန်းချောင်းပေးပြီးအသေးတုပ်အောင်ချစ်တက်လာပါတယ်။မိခင်ကြီးတွေဟာသူတို့ရဲ့သားသမီးတွေသာမကပဲအခုမြေးလေးတွေဘဝအထီးပါဘုတရားကြည်ပြွန်လှတဲ့အတွက်ကျမတို့တွေလည်းကျမတို့ရဲ့မိသားစုမျိုးစင်ဆက်တွေအပေါ်မှာဘုတရားကြည်ဖို့ပေးဆက်ဖို့လိုအပ်လာပါတယ်ရှင်။တကယ်တော့မိခင်ဖခင်ဘဝဆိုတာပေးဆက်ရခြင်းတစ်မျိုးပဲဖြစ်ပါတယ်။သားသမီးတွေအပေါ်အရာအလုံးထပ်ပို့ပြီးတန်ဖိုးထားကြတယ်။ပီတိကိုသာစားသုံးကြရတာ၊ကျေနပ်ကြရတာမျိုးပါ။ကလေးတွေနေမကောင်းဖြစ်ပြီးဆိုရင်စိုးရင်ကြရစိတ်ပူကြရနဲ့နေကောင်းလို့ကလေးတွေပျော်ရွှင်နေပြန်ရင်လေကျေနပ်ပီတိဖြစ်နေရတဲ့ဘဝမျိုးပဲဖြစ်ပါတယ်။ကျမတို့တွေလောကကြီးမှာပျော်ရွှင်စွာနဲ့ကြီးပြင်းလာသလိုပဲကျမတို့ရဲ့ကလေးတွေဘဝမှာလည်းပျော်ရွှင်စွာနဲ့အပူပင်ကင်းမဲ့စွာကြီးပြင်းလာဖို့အတွက်အလှည့်ကျရောက်လို့လာပြန်ပါပြီ ဒါကြောင့်မို့နားဆင်သူတို့ရှင်ပရိသတ်တွေလည်းမိခင်ဖခင်ဘဝနဲ့ခံစားချက်ကိုစီရှိကြမယ်လို့လည်းယုံကြည်မိပါတယ်တကယ်တမ်းတော့ကလေးတွေကိုပိုင်သာအုပ်ဆိုးတဲ့သူဟာဖះရှင်ပဲဖြစ်ပါတယ်မိခင်ဖခင်တွေကိုလောကမှာခဏတာကြည့်ရှုဖို့အတွက်ခံထားပေးခြင်းပဲဖြစ်တယ်လို့တမန်ကျမ်းစာကဖော်ပြထားပါတယ်ဘွားမြင်တော်သားသမီးတို့သည်ထာဝရဖះဆုချပေးသောအမွေဥစ္စာဖြစ်သည်လို့လည်းစာလံကျမ်းမှာဖော်ပြထားပါတယ်ဒါကြောင့်မလို့ဖះရှင်ကိုယ့်ကိုပေးအပ်ထားတဲ့သားသမီးလေးတွေအပေါ်မှာငါပိုင်တာပဲဆိုပြီးတဘောမထားပဲနဲ့ဖះရှင်ထံမှာဆုကျေးဇူးကောင်းကြီးမင်္ဂလာတွေလို့ယူဆပြီးအတတ်နိုင်ဆုံးသားသမီးလေးတွေအပေါ်မှာတာဝန်ကျေပွန်သောမိခင်ကောင်းဖခင်ကောင်းတွေဖြစ်ပါစေလို့ဆုမွန်ကောင်းတောင်းရင်ဒီကနေ့အစီအစဉ်ကိုတော့ဒီနေ့ပဲရပ်နားလိုက်ပါရစေ။